မြန်မာစစ်ကောင်စီရဲ့ခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာဖိတ်ဖို့ဆွေးနွေးနေတာကထူးထူးခြားခြားဖိအားတိုးမြှင့်လိုက်တာလို့သုံးသပ်သူတွေကဆိုပါတယ်မြန်မာနိုင်ငံအတွက်အာဆီယံဘုံသဘောတူညီချက်၅ချက်အတွက်တိုးတက်မှုမရှိသေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ရဲ့ဝေဖန်မှုအပြီးဖြစ်လာတဲ့အခုဆွေးနွေးမှုကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးသံအရဝန်ယူဆုတ်ကဒီကနေ့သတင်းတောက်တွေကိုထုတ်ပြောလိုက်တာပါဒီလ26ရက်ကနေပြီးတော့28ရက်နေ့အထိလုပ်မယ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်ပြင်နေတဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးချက်ဟာဆုံးဖြတ်ချက်ဖြစ်လာမယ်ဆိုရင်ထိရောက်နိုင်တယ်လို့စင်ကာပူအခြေစိုက် ASEAN Yusuf Ishat Institute အရှိတောင်အာရှလေးလာရေးဌာနကမတ်မိုးသူစားကဆိုပါတယ်ကိုဝင်းမင်းကသူ့အမြင်ကိုမေးတဲ့အခါမှာသူကအခုလိုစပြီးသုံးသပ်ပြပါတယ
်အာဆီယံအနေနဲ့အခုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့engagement ပုံမှန်ဆက်ဆံနေတဲ့အနေအထားကနေတစ်ဆင့်အခုဆိုရင်ပို့ပြီးတော့ပြက်ပြက်သားသားတီတီရောက်ရောက်စကားမျိုးတွေတုံးလာတာကိုတွေ့ရတယ်ပေါ့နော်အခုဒီအာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကလည်းဒီအောက်တိုဘာလကုန်ပိုင်းလောက်မှာကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးအစည်းအဝေးတွေအတွက်ပြင်ဆင်တဲ့အစည်းအဝေးတွေဖြစ်ပါတယ်အဲ့ဒီမှာလည်းဒီစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကတက်ပြီးဒီလိုမျိုးနိုင်ငံသားရေးဝင်ကြီးအဆင့်အစည်းအဝေးမှာအဲဒီလိုမျိုးလေတံတွေထွက်လာပြီဆိုတဲ့အခါကျတော့အာဆီယံအနေနဲ့တူညီသဘောဆန္ဒဒီ5ချက် 5 point consensus ကိုအကောင့်ထဲပေါ်တဲ့နေရာမှာအာဆီယံဘက်ကနှောင့်နှေးကြံ့ကြာရခြင်းဒီအခုစစ်ကောင်စီဘက်ကနေပြီးတော့လည်းဒီအာဆီယံရင်ဆက်ဆံရေးအဝန်းအဝိုင်းကိုအသုံးချနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုတက်ရောက်နေတယ်ဆိုတဲ့အခါကျတော့အာဆီယံဒီဒါတန်တမန်နီးရငါတို့အယူမလုပ်ပါနဲ့တော့လို့ပြောတဲ့အနေအထားမျိုးရောက်နေပြီပေါ့နော
်ဟုတ်ကဲ့အခုလိုမျိုးဒီအာဆီယံအစည်းအဝေးတက်ခွင့်အဆင့်အထိပေါ့နော်လူသိရှင်ကြပြောလာတာမျိုးကထူးခြားတယ်လို့ရောသုံးသပ်မိလား
Diplomatic pressure တဆင့်တက်လာတယ်လို့သုံးသပ်ရပါတယ်အရင်တော့ကတော့လေဒီလိုအနေအထားမျိုးဆိုတာမပေါ်ပေါက်ခဲ့ဘူးလေအခုကတော့ Indonesian နိုင်ငံသားရဲ့ဝင်ကြီးကလည်းဟိုတရင်းစာရှင်းလင်းပွဲလုပ်တဲ့အခါမှာဒီလိုပဲဒီ 5 point consensus စန္ဒသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်လာမှာလုံးဝတိုးတက်မှုမရှိဘူးဆိုတာကိုသူထုတ်ဖော်ပြောသွားတယ်မလေးရှားနိုင်ငံသားရဲ့ဝင်ကြီးကတော့ Twitter မှာရောသူပါလီမန်မှာရောဒီလိုမျိုးသာဆက်သွားနေမယ်တိုးတက်မှုမရှိဘူးဆိုလို့ရှိရင်တော့ဒီအောက်တိုဘာလကုန်ပိုင်းမှာကျင်းပမယ့်ဒီအာဆီယံထိပ်သီးအစည်းအဝေးပွဲတွေမှာစစ်ကောင်စီကိုစားပြုတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တက်ရောက်ဖို့အနေထားတော့တော်တော်လေးခက်ခဲလိမ့်မယ်ဆိုတော့သူ့ရဲ့သုံးသပ်ချက်ပေါ့နော်အာဆီယံနိုင်ငံသားရေးဝင်ကြီးတဦးချင်းစီကတော့ပို့ပြီးတော့ထုတ်ပြီးပြောလာကြပြီပေါ့နော်ဒါပေမဲ့အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကနေပြီးတော့မှချမှတ်လိုက်တယ်ဆိုတော့သဘောတူဆုံးဖြတ်ချက်ဆိုတာတော့တရားဝင်ထုတ်ပြန်ကြေညာခြင်းရဲ့လို့မတွေ့ရသေးပါဘူ
းဟုတ်ကဲ့အဲ့တော့ဒီအာဆီယံအစည်းအဝေးမှာအခုလည်းဒီနိုင်ငံသားရေးဝင်ကြီးအစည်းအဝေးမှာပေါ့နော်စပြီးတော့ဒီကိစ္စကိုဆွေးနွေးနေတဲ့အခါကျတော့မြန်မာစစ်ကောင်စီအနေနဲ့ပေါ့နော်အခုလိုပဲဒီဆက်ပြီးတော့တင်ခံထားမလားဒါမှမဟုတ်တုတ်တက်မှုတွေရှိလာအောင်တစုံတရာဖော်ဆောင်ပေးမယ်အလားလားကောမြင်မိလား
ဒီဘက်စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူကတော့ဒါအကျိုးတက်ရောက်မှုရှိ၏မရှိ၏ဆိုတာမျိုးကိုတိတိပပပြောသွားတာတော့မသုံးသပ်မိသေးပါဘူးဒီလိုမျိုးပေါ့ summit ထိပ်သီးအစည်းအဝေးတွေအတွက်ပြင်ဆင်နေတဲ့အစည်းအဝေးဆိုတဲ့အခါမှာအခုဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံရဲ့နော်ဒီ 5 point consensus ကိုအကောင့်ထဲပေါ်တဲ့အနေအထားကလည်းတိုးတက်မှုရှိသလားမရှိဘူးလားဆိုတာလည်းဒီနိုင်ငံသားရေးဝင်ကြီးအဆင့်မှာပြီး progress ကိုဆွေးနွေးတာပေါ့နော်အဲဒီလိုအနေအထားမှာဒီလိုမှတ်ချက်တွေနိုင်ငံသားရေးဝင်ကြီးတွေတဦးချင်းစီကပေါ်ပေါက်လာတာကြည့်ရတာကတော့တရားဝင်ဆုံးဖြတ်ချက်တစ်ခုကိုအစည်းအဝေးမှတ်တမ်းမှာထုတ်ပြန်ကြေညာလိုက်ပြီးဆိုလို့ရှိရင်တော့ဒါပိုလင်းနေသွားပြီပေါ့လေဒါပေမဲ့အရင်တော့ကလည်းစာလို့ရှိရင်တော့ဟိုမြန်မာနိုင်ငံအရေးကိစ္စကိုတိုးတက်မှုနှောင့်တင်းနေတာကိုအားမလို့အားမရဖြစ်တာတော့ပို့ပြီးတော့အတန်တရာကျဲလာပါပြီ2008ခုနှစ်တုန်းကလည်းအာဆီယံဒီလိုပဲပြက်ပြက်သားသားအဲဒီတုန်းကတော့မြန်မာနိုင်ငံကိုကိုစားပြုနေတာကတော့ဟို State Peace and Development Council ပေါ့နော်နိုင်ငံတော်အေဂျင်တာရရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးကောင်စီခေါ်တဲ့ဒီ SPDC စစ်အစိုးရရဲ့ကိုယ်စားလှယ်နိုင်ငံသားရေးဝင်ကြီးကအဲဒီတုန်းကတော့ဥညာဝင်ပေါ့နော်အဲ့မှာလည်းဒီ Nagis ကိစ္စနဲ့ပတ်သက်ပြီးတော့2008ခုနှစ်တုန်းကအာဆီယံနိုင်ငံသားရေးဝင်ကြီးတွေကမြန်မာနိုင်ငံကိုတော်တော်လေးပြက်ပြက်သားသားပြောခဲ့တဲ့ပုံစံတော့ရှိပါတယ်ဥပမာရှိပါတယ
်ဟုတ်ကဲ့အဲ့ဒီပုံမှာတော့မြန်မာဆွေရဘက်ကနေပြီးတော့တိုးတက်အောင်လှုပ်ဆောင်ပေးခဲ့မှုရှိတဲ့အတွက်အခုတစ်ခေါက်မှရောအလားတူမျိုးဖြစ်လာနိုင်ဖို့မျှော်လင့်လို့ရနိုင်မလား
2008တုန်းကစိုက်ကလုန်းနာဂစ်နဲ့အခုမြန်မာဖြစ်နေတဲ့အနေအထားကတော့တော်တော်လေးတော့ကွာတယ်ပေါ့နော်အခုဖြစ်နေတဲ့အနေအထားကနိုင်ငံရေးစီးပွားရေးလူမှုရေးအရာကိုတကယ်ကိုအရေးကြီးနေတဲ့ crisis အနေအထားမျိုးဖြစ်ပါတယ်အဲ့ဒီတော့ဒီမြန်မာနိုင်ငံမြန်မာပြည်သူတွေရဲ့ရှေ့အနာဂတ် အတွက်ကိုဒီပြည်သူတွေရဲ့စံတာအတွက်ကိုရှေ့ရှုပြီးတော့မှဒါပို့ပြီးအပြုသဘောဆောင်တဲ့ရလဒ်တစ်ခုမျိုးကိုတော့အခုလိုပေါ့နော်အာဆီယံဘက်ကလည်းပို့ပြီးပြပြတာတာပြောဆိုလှုပ်ရှားတာကိုဆက်ပြီးတော့အရှင်ဟုန်နဲ့သွားမယ်ဆိုလို့ရှိရင်တော့ရလဒ်တစ်ခုထွက်အောင်တော့မျှော်လင့်နေသေးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်မမိုးတူကြခင်ဗျာ